ဒီကတဲ့ဇန်နဝါရီလ20ရက်နေ့ကရန်ကုန်မြို့တော်ကမှာအတော်လေးကိုဆိုးရွားတဲ့လူသားမတည်မှုတမှုဖြစ်ပွားခဲ့ပါတယ်။ကျူးလွန်သူကိုနောက်ထပ်3ရက်ကြာဇန်နဝါရီ21ရက်နေ့မှာရဲတပ်ဖွဲ့ကဖမ်းဆီးရမိပါတယ်။ပြည်သူတွေကြားဟိုလေးတကျော်ဖြစ်သွားတဲ့အဲ့ဒီမှုကတက္ကစီ9စီးရကနေစတက္ကစီမောင်းသမားကကျူးလွန်တဲ့မှုကင်းဖြစ်လေတော့နောက်ပိုင်းတက္ကစီ9စီးသူတွေရဲ့လုံရွေးဆိုင်ရာကိစ္စကိုပါမေးဖို့ထုတ်လာကြပါတယ်။ဒီနေ့တည်းရဲတပ်ဖွဲ့နဲ့တာဝန်ရှိသူတွေဘက်ကလည်းတက္ကစီကားတွေနဲ့ပတ်သက်ပြီးစစ်ဆေးတာစည်းကမ်းကျမှတ်တာတွေလုပ်ဖို့ပြင်ဆင်လာတာတွေ့ရပါတယ်။မှုကင်းဘယ်လိုဖြစ်ရတာပါလဲ။အရင်ကအလားတူမှုကင်းမျိုးဘလောက်ဖြစ်ခဲ့ဖူးပြီးနောက်အဲ့လိုပြဿနာမျိုးဖြစ်ပေါ်မှုကြဆင်းအောင်ဘာတွေလုပ်နိုင်မလဲဆိုတာကုရပတ်လေးလာသုံးသပ်ကြည့်ကြရအောင်ပါ။
ဟုတ်ပြီဖြစ်စဉ်အချင်းကတော့အသက်ခံရတဲ့အမျိုးသမီးဟာလှဲတဲ့စင်တာနာအင်းစိန်လမ်းပေါ်ကနေသူနေထိုင်ရာတကုံမြို့နယ်မင်းမနိုင်ရက်ွက်ကိုတက္ကစီကားငှားဆီးခဲ့တဲ့အကြောင်းသူ့ရဲ့နေအိမ်နာအရောက်အဲကွန်းဖွင့်ပေးလို့တက္ကစီကစက်တထောင်ပို့တောင်းရကနေတက္ကစီဒရိုင်ဘာနဲ့စကားများပြီးဒရိုင်ဘာကအမျိုးသမီးကိုလဲပင်းနှင့်ဝက်ဥလဲနဲ့ထိုးခဲ့ကြောင်းအမျိုးသမီးတတိမြင့်သွားခြင်းကားကိုမြောက်တကုံဘက်ပြန်မောင်းလာပြီး33ရက်ကွက်နာမှာမရင်းကျင်ကြောင်းနောက်ပိုင်းအမျိုးသမီးတိတ်ဆုံးသွားလို့အလောင်းကိုငမိုးရိတ်ချောင်းနှပေးတံသားဆက်မကြီးပင်အောင်မှာပစ်ထားခဲ့တယ်လို့ဆိုပါတယ်။ဒါရင်ဟာကျူးလွန်တယ်လို့ဝန်ခံထားတဲ့တက္ကစီဒရိုင်ဘာတယောက်ထဲရဲ့ထပ်ဆိုချက်ပဲဖြစ်တဲ့အတွက်ဘလောက်မှန်တယ်လို့မပြောနိုင်သေးပါဘူး။ဒါပေမဲ့အားလုံးနားလည်လိုက်တာတစ်ခုကတော့တက္ကစီငှားစီးရင်ဒရိုင်ဘာရဲ့တပ်ဖြတ်တာကိုခံလိုက်ရတယ်ဆိုတာပါပဲ။ဒီအတွက်ပြည်သူတွေကရန်ကုန်တက္ကစီတွေကိစ္စအာရုံစိုက်လာကြတာဖြစ်ပါတယ်။တကယ်တော့တက္ကစီမောင်းသူကပြစ်မှုကျူးလွန်တာဒုစရိုက်သမားတွေကတက္ကစီကိုအသုံးပြုပြီးရာသွေးမှုလုပ်တာတွေကတော့ရန်ကုန်မှာတိတ်ပြီးမဆန်းကျင်ပါဘူး။ဒီအတွင်းမှာတချို့တွေကပြစ်မှုကိုအတွဲလိုက်ကျူးလွန်တာတွေတောင်ရှိခဲ့ပါသေးတယ်။ဥပမာအားဖြင့်တိကျတဲ့2019ဩဂုတ်လ17ရက်နေ့မနေ့နင်းအားကြီး3နာရီဝန်းကျင်လောက်ကစံတောင်းမြို့နယ်စံတောင်းလန်းက GNG စတိုးဆိုင်ကိုလူငယ်တစုဝင်ပြီးဓမြတိုက်ပါတယ်။ဩဂုတ်လ16ရက်နေ့မှာတော့အဲ့ဒီဓမြတိုက်လူရဲမှုတရားခံတွေဖမ်းဆီးရမိပါတယ်။နောက်ဆက်တွဲအမှုတွေနဲ့တရားခံတွေလည်းထပ်ပြီးဖမ်းဆီးရမိတယ်လို့ရဲတပ်ဖွဲ့ကထုတ်ပြန်ပါတယ်။အဲ့ဒီထုတ်ပြန်ချက်အရလူငယ်တချို့တက္ကစီကားတစ်စီးကိုအသုံးပြုပြီး GNG ဆိုင်တွေမှာဓမြတိုက်တဲ့ငားမှုစက်တိုက်ဆိုသလိုကျူးလွန်ရဲတပ်ဖွဲ့ကနောက်ပိုင်းမှာဖမ်းဆီးရမိတာပါ။
လာရူပါပဲ2019မေလ2ရက်နေ့တုန်းကလည်းရန်ကုန်တိုင်းမင်္ဂလာတို့မြို့နယ်ပြည်လမ်းပေါ်မှာကားတစ်စီးတ냐အတိုက်ခံရပါသေးတယ်။ပဲခူးမြို့မှာနေထိုင်တဲ့အမျိုးသမီးကြီးတယောက်ဟာကိုရီးယားသွားမဲ့သူ့ရဲ့သားကိုမိသားစုဝင်တွေနဲ့အတူမင်္ဂလာတို့လေရင်ကွင်းကိုကိုယ်ပိုင်ကားနဲ့လိုက်ပို့ပါတယ်။အပြန်ကားပေါ်ပါလာတဲ့ကလေးငယ်တယောက်အပေါ့သွားခြင်းနဲ့ဆိုလို့မင်္ဂလာတို့မြို့နယ်ပြည်လမ်းမပေါ် BOC မှတ်တိုင်နားမှာလမ်းပေးရပ်ပြီးအပေါ့သွားစီပါတယ်။အဲ့ဒီချိန်ကယ်ရီနာအမျိုးသားတက္ကစီတစ်စီးသူတို့ကားရှိပေးရကားပေါ်ပါလာတဲ့လူ၄ယောက်ကအမျိုးသမီးကြီးကိုဓာတ်နဲ့ထောက်ပြီးပါလာတဲ့ပစံကြီးဆွဲကြိုးငကလက်စော့လက်ကင်ဖုံးစုစုပေါင်းတံမိုးကြက်30ကျော်ကိုအားလုံးကိုလူပြီးသူတို့ကားနဲ့ပဲပြန်ထွက်သွားပါတယ်။နောက်ပိုင်းတပြတ်တည်းရမှာပါတဲ့အဖွဲ့ဝင်တယောက်ကိုလော်ကားနဲ့မြေမှာအခြားပြည်မှုတစ်ခုကျူးလွန်လို့ဖမ်းဆီးရမိစစ်ဆေးရကနေအဲ့ဒီတက္ကစီအသုံးပြုပြီးအုပ်စုနဲ့ဓမြတိုက်တဲ့အမှုပေါင်း28မှုကျူးလွန်ခဲ့တယ်ဆိုပြီးဝန်ခံထွက်ဆိုပါတယ်။ဒါကိုကြည့်ရင်တက္ကစီဒရိုင်ဘာကလူသားပစ္စည်းမျိုးမရင်းချင်းဆိုတဲ့ပြစ်မှုမျိုးကျူးလွန်တာတွေရှိသလိုဒုစရိုက်သမားတွေကတက္ကစီကားကိုငှားအဲ့ဒီကားကိုသုံးပြီးရာဇဝမှုကိုအသေးချပြင်ဆင်ကျူးလွန်တာမျိုးလည်းရှိနေတယ်ဆိုတာပ
ါအခုနောက်ဆုံးအမျိုးသမီးတယောက်ရရဆက်ဆက်မရင်းချင်းတက်ပြတ်ခံရတော့မှရဲတပ်ဖွဲ့နဲ့တာဝန်ရှိသူတွေဟာတက္ကစီရိုင်းနဲ့ပတ်သက်တဲ့အစီအမံတချို့လုတ်ကင်လာတာတွေ့မြင်ရပါတယ်အငှားရင်ဖြင့်နံပါတ်ညီထုတ်ပေးထားတဲ့ကားတွေကို City Taxi ဖြင့်ဇန်နဝါရီလ31ရက်နေ့နောက်ဆုံးထားမှတ်ပုံတင်ခိုင်းပါတယ်ရန်ကုန်တိုင်းရင်ထိန်အဖွဲ့ကတော့မှုကင်းတွေမဖြစ်ပွားရအောင်တက္ကစီကားတွေမှာစတစ်ကာတွေကတ်တာ၊ရေစုပ်ခွက်ကတ်တာ၊ကြော်ငါကတ်တာ၊လိုက်ကာကာလာတွေမလုပ်ဖို့လိုက်နာမှုမရှိရင်ဖေဖော်ဝါရီလ1ရက်နေ့ကစလုပ်ငန်းလိုင်စင်ဖျက်သိမ်းတဲ့အထိတိတိယောက်ယောက်အရေးယူမယ်ဆိုပြီးကြေညာပါတယ်။အလားတူရင်ထိန်ရဲတပ်ဖွဲ့ကလည်းတက္ကစီတွေကိုစီကံချက်တွေနဲ့ညီမညီရှောင်တခင်စစ်ဆေးမယ်လို့ဆိုထားပါတယ်။ရန်ကုန်တိုင်းရဲတပ်ဖွဲ့ကရဲမှူးတိုင်အောင်ကတော့ရန်ကုန်မှာတက္ကစီစီးမယ်ဆိုရင်ပထမဦးဆုံးကားနံပါတ်နဲ့ကားမျိုးစားမှတ်ပါကားတကားဘေးကနံပါတ်ပါမှတ်ယူပြီးကိုယ်လူရင်းစီကို message ပို့ထားပါနောက်ခန်းကစီးပါဖြစ်နိုင်ရင်မှန်တကားမပေးနဲ့ကားတကား lot ထားရင်ဘယ်လိုဖွင့်ရမလဲဆိုတာလေ့လာထား စတစ်ကာကတ်ထားတဲ့ကားမစီးမိစေနဲ့ညဘက်စီးရင်အဖို့ပါပါစေအစရှိသဖြင့်အလုံးရှင်ပြားများပြားလာတဲ့အကြံကိုပေးပါရစေရန်ကုန်မှာတက္ကစီကားစီးရတာမလွယ်ပါလားလို့နှက်ယူရတော့မလို့လို့ပါပဲဒါပေမဲ့အခုပြဿနာကြီးမှာတကယ်တကယ်အဓိကတာဝန်ရှိတာကတော့ရင်းစည်းကမ်းထိန်းသိမ်းသူတွေနဲ့ရဲတပ်ဖွဲ့ပါအခုဖြစ်ခဲ့တဲ့မှုကင်းတွေအားလုံးကိုခြုံငုံတုံ့တက်ကြည့်ရင်ဒုတိယသမားတွေအများပြည်သူဝန်ဆောင်မှုတက္ကစီကားမောင်းအလုပ်လုပ်ဖို့အရေးချင်းမပြည့်စုံသူတွေဟာလွယ်လွယ်ကူကူတက္ကစီဒရိုင်ဘာဝင်လုပ်နေနိုင်တာတွေ့ရမယ်ဖြစ်ပါတယ်။ဒါကိုစနစ်တကျစစ်ဆေးဖို့လိုပါတယ်။နောက်ထပ်ရန်ကုန်မှာဖြစ်နေတဲ့ပြဿနာတစ်ခုကတက္ကစီကားပိုင်ရှင်တွေဟာညဘက်မှာအခြားညမောင်းသမားတွေကိုငှားပေးတဲ့ကိစ္စပါ။အဲ့ဒီသူတွေအများစုဟာအဲ့ဒီတက္ကစီကားနဲ့တွေ့ပြီးသက်ပုံတင်ထားသူတွေမဟုတ်ပါဘူး။တချို့ဆိုတက္ကစီမောင်းနိုင်တဲ့ရင်မောင်းလိုင်စင်တောင်မရှိပါဘူး။ဒီတွေအဲ့လိုပြဿနာမျိုးမဖြစ်ပေါ်ဘူး။တက္ကစီဒရိုင်ဘာတွေစီစဉ်ရေးကိုစနစ်တကျလုပ်ဖို့လိုပါတယ်။အဲ့ဒီရင်မောင်းရဲ့အချက်အလက်ကိုကားစီးသူထင်သာမြင်သာနေရာမှာအတိအချပြသထားဖို့လည်းလိုပါတယ်
။တက္ကစီစီးသူတွေတစုံတရာဒုက္ခရောက်ရင်ရဲတပ်ဖွဲ့ကိုလွယ်လွယ်ကူခေါ်လို့ရတဲ့တယ်လီဖုန်းနံပါတ်မျိုးကိုလည်းပြင်ဆင်ပေးထားဖို့လိုပါတယ်တက္ကစီပိုင်ရှင်တွေရင်မောင်းတွေစီကားအတိုင်းလိုက်နာမလိုက်နာအမဲတစီစစ်ဆေးကြက်မှတ်နေဖို့လည်းလိုပါတယ်ဒီထက်ပိုရေးကြီးတဲ့အချက်တစ်ခုကတော့လူ 5-6 တောင်းလောက်တက္ကစီဒရိုင်ဘာအလုံးနဲ့အသက်မွေးနေကြတဲ့ရန်ကုန်မှာအများစုကြီးဟာဝန်ကြီးအတွက်ရိုးရိုးသားသားလုပ်ကိုင်စားနေသူတွေအဖြစ်မြင်ဖို့လိုပါတယ်တက္ကစီဒရိုင်ဘာတွေဟာဒီဆက်သမားတွေမဟုတ်ပါဘူးဒါမှသာတက္ကစီငှားစီးပြီးပြည်သူတွေနဲ့ဒရိုင်ဘာနားလည်မှုရှိမှဖြစ်ပြီးမလိုလားအပ်တဲ့နောက်ဆက်တွဲပြဿနာပေါ်ပေါ်မှုလဲနည်းမဲ့ဖြစ်ကြောင်းပါ